ထိုင်းနိုင်ငံမှာအလုပ်လုပ်နေကြတဲ့မြန်မာရွှေ့ပြောင်းအလုပ်သမားတွေအတွက်မြည်သူမြူဝါဖြစ်ကြောင်းတက်တေကန် CI ကတ်ကိုနိုဝင်ဘာလအလယ်လောက်ကစပြီးတော့ထုတ်ပေးဖို့ရှိတဲ့အကြောင်းထိုင်းနိုင်ငံဆိုင်ရာမြန်မာတန်ယုံကအတည်ပြုပါတယ်။ဒါပေမဲ့ CI ကတ်ရဖို့ပန်းရောင်ကတ်လို့ခေါ်တဲ့အလုပ်လုပ်ခွင့်ကတ်လိုအပ်တဲ့အကြောင်းနဲ့တာမန်နိုင်ငံကူးလက်မှတ်ကိုလည်းမှတ်ပုံတင်တဲ့သကောင်စီရင်မှန်ကန်ပြီးအထောက်အထားပြည့်စုံရင်မြန်မာတန်ယုံကတစင်လျှောက်ထားနိုင်တယ်ဆိုတဲ့အကြောင်းပြည့်စုံကိုတော့ထိုင်းခြေဆိုင် VOE သတင်းတောက်မတ်အေးအေးမာကသတင်းပေးပို့ထားပါတယ်ရှင်။
ထိုင်းနိုင်ငံမှာအလုပ်လုပ်ကင်နေကြတဲ့မြန်မာရွှေ့ပြောင်းလူသမားတွေအနေနဲ့ထိုင်းနိုင်ငံကလုပ်ပေးတဲ့အလုပ်လုပ်ခွင့်ကတ်ပြားပန်းရောင်ကတ်ရှိမယ်ဆိုရင်မိသူမိဝါဖြစ်ကြောင်းအထောက်အထားကတ်ဖြစ်တဲ့ CI ကတ်ကိုဘန်ကောက်မြို့အပါဝင်နေရာ6ခုလောက်မှာနိုဝင်ဘာလကစပြီးထုတ်ပေးတော့မှာဖြစ်တယ်ဆိုပြီးဘန်ကောက်မြို့မြန်မာတန်ယုံကအလုပ်သမားတန်အရာရှိဦးမိုးအောင်ခိုင်ကပြောပါတယ
်။ဟုတ်မယ်ဆိုင်မဲဆောက်ပေါ့နော်။အရင်ပေါ့နော်ဘန်ကောက်ဆိုရင်ကျွန်တော်တို့သုံးနေရပေါ့နော်အဲ့လိုမျိုးလုပ်လို့ရှိသူတို့မကြော်လို့မကြော်တော့ဘူး။နော်ထိုင်းရလည်းအစလုံးပါလေဝေးပြီးပါပြီ။ဒါကြောင့်မြန်မာဘက်ကလည်းကျွန်တော်တို့မကြော်ရင်လာဖို့ဝန်ထမ်းတို့ပါလို့ကျွန်တော်အကုန်လုံးပေါ့နော်အသင့်တော့ပြင်ပြီးသွားပြီ။မကြော်ရင်တော့ကျွန်တော်လုပ်ပေးမယ်။ထိုင်းရစီးရီးပြီးတာလည်းကျွန်တော်လုပ်ပေးမယ်။ဒီလောက်ဆိုရင်15 16ဆိုအဲ့လောက်ပဲဖြစ်သွားမယ်လေ။အဲ့လောက်ဆိုကျွန်တော်ခံမှန်းထားတာပေါ့နော်။နောက်ဆုံးမှာကျွန်တော်အနေနဲ့ CI ကအဓိကပဲ CI ပေါ့နော်။ဘက်ကနဲ့ကျွန်တော် CI နဲ့ပဲတုပ်ပေးပါ
။ထိုင်းနိုင်ငံရောက်မြန်မာလူသမားတချို့ကင်ဆောင်ထားတဲ့ခရမ်းရောင်နိုင်ငံကုလက်မှတ်တွေကလေးနှစ်တက်တန်းကုန်တာတွေဖြစ်လာတော့မှမို့ဒီနိုင်ငံကုလက်မှတ်တွေကိုတော့ဆက်ပြီးတော့တက်တန်းတိုးပေးမှာမဟုတ်တော့ဘူးလို့ဆိုပါတယ်။ CI ကတ်ကနေတဆင့်တာမန်နိုင်ငံကုလက်မှတ်တွေကိုလုပ်မယ်ဆိုရင်တော့ထိုင်းနိုင်ငံဘန်ကောက်မြို့မြန်မာတန်ယုံမှာရှောက်ထားနိုင်ပြီးနိုင်ငံသားဖြစ်ကြောင်းအထောက်အထားအပြည့်စုံရှိရမယ်လို့လည်းဆိုပါတယ်
။ CI ကနေမှလေးနှစ်တက်တန်းရှိတယ်သူတို့ကနေမှဒီကောင်သေးရှိတယ်မှတ်ပုံတင်ရှိတယ်သူတို့မှန်ကန်တယ်ဆိုရင်ကျွန်တော်တို့ကပါပဲအဆင့်နေတော့များမယ်။ဘာကောင်းတယ်ဝယ်လာမယ်ဒါတိုင်းကပဲလို့လို့ရတယ်နောက်တစ်ခုကအနေနဲ့ရက်ဆိုတော့ခုနိုင်ငံမှာမဟုတ်နဲ့ဟာကိုအစ်မလို့ကြားမလဲဆိုတော့ကျွန်တော်တို့ဘာတွေလုပ်ရမလဲဆိုတော့တစ်ဒီကောင်းလင်းရှိရမှတ်ပုံလင်းရှိရမယ်ကျွန်တော်တို့အဲ့မှန်လို့ရှိရင်ကျွန်တော်ဒီထုတ်လို့ရတယ်ကျွန်တော်နေပြီးတော့တင်မယ်နိုင်ငံသားမှန်ရမယ်ဒါပေမဲ့ကျွန်တော်ကဘာလဲဆိုတော့စစ်ဆေးရမယ်ဖတ်ဆိုစာအုပ်ကြီးဒီတမန်နိုင်ငံစာအုပ်ဒီနောက်ပါတော့နိုင်ငံသားအဖြစ်ပေးရပါအဲ့ပေးရမှဖြစ်နေတယ်ကျွန်တော်ကအစင်စင်အစင်စင်တော့စစ်ဆေးရမယ်မှန်တယ်ဆိုရင်တာယုံကနေမှကျွန်တော်တင်ပေးမယ်တင်ပေးလိုက်တဲ့ဟာဒီဒီကျွန်တော်တာယုံမှကျွန်တော်ထားတာရှိတယ်တမန်နိုင်ငံပတ်စုထုတ်ပေးရုံပေါ့နော်အဖွဲ့ထားတာလေအဲ့အဖွဲ့ရနေမှထုတ်ပေးမယ်ထုတ်ပေးတဲ့ဟာဒီနေပြည်တော်တင်မယ် SC ရနေမှစစ်ဆေးမယ်ဒါဝကနေမှစစ်ဆေးမယ်သူအစ်စင်ရှိအဲ့အစ်စင်တိုင်းသွားမှာနေပြည်တော်တင်မယ်နေပြည်တော်ကတိုင်းဒေသကြီးပို့မယ်တိုင်းဒေသကြီးကမှ KI ပို့မယ် KI ကမြို့နယ်ပို့မယ်မြို့နယ်ကမှစစ်ဆေးပြီးတော့မှကလီးယားဖြစ်တယ်သူအစ်စင်စစ်တန်းတွေပြန်တက်လာဒါတော့မှန်ကြရင်တော့မြန်မာမှာနေတော့ဟုတ်တယ်လားကြားတာရှိပါတ
ယ်ထိုင်းနိုင်ငံမှာမြန်မာရွှေ့ပြောင်းလို့တမား3တန်းကျော်ရှိနိုင်တယ်ဆိုပြီးခန့်မှန်းထားပေမဲ့နှစ်နိုင်ငံသဘောတူညီမှု MOU နဲ့လာတဲ့အလုပ်သမားက2သိန်းကျော်လောက်ပဲရှိပြီးအလုပ်လုပ်ခွင့်ကပ်ပြားလုပ်ထားတဲ့သူကလည်းသိန်းခန့်လောက်ပဲရှိတာပါတချို့ကလည်းတက်တန်းဆက်ပြီးတော့မတိုးနိုင်တာကြောင့်တရားမဝင်ဖြစ်သွားကြတဲ့သူတွေလည်းရှိကြပါတယ်ဒါအပြင်အများစုကတရားမဝင်ဝင်ရောက်လာကြသူတွေများလာကြောင့်အခုဆိုရင်မိသူမိဝါဖြစ်ကြောင်းစီအန်ကတ်ထုတ်ယူမဲ့အရေးအတွက်ကလည်းသိန်းခန်းလောက်ပဲရှိနေတာပါထိုင်းနဲ့မြန်မာသဘောတူညီချက်အရတော့နေရာ6ခုမှာစင်တာတွေဖွင့်ပြီးလှုပ်ဆောင်သွားမှာဖြစ်လို့မြန်မာလူသမားတွေအနေနဲ့စီအန်ကတ်တွေလှုပ်ဆောင်ဖို့အတွက်မြန်မာတန်ယုံကတော့နှိုးဆော်ထားပါတယ်ရှင်